ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာနေမြေအေဂျင့်တီနေလာပြီးဆိုပေမဲ့တိတ်ဆောင်နေတဲ့ဒေသခံတိုင်းရင်းသားအများစုကတော့နေရရင်းပြန်ဖို့စိုးရိမ်နေသေးတာ။အစိုးရသတင်းထုတ်ပြန်ရေးဖွဲ့ကတော့ကယ်ဆယ်ရေးစခန်းတွေကိုတိတ်ဆောင်လာသူ1400ကျော်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကစောင့်ရှောက်ပြီးနေရရင်းပြန်ဖို့ပေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီခန့်ကြီးနဲ့မြောက်ပိုင်းမောင်တော်ဘူးကြီးတော်နဲ့ရသေးတော်မြို့နယ်တွေအတွင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးရသက်တမ်းနှစ်ပတ်ကျော်ကြာမြင့်လာချိန်မှာလုံခြုံရေးအခြေအနေဟာတည်ငြိမ်စပြူလာနေပြီဖြစ်ပါတယ်။ဒီလိုတည်ငြိမ်လာတာကြောင့်ကျင်းချောင်းကယ်ဆယ်ရေးစခန်းတောင်ပြိုလက်ဝဲကယ်ဆယ်ရေးစခန်းငကြီတောက်ကယ်ဆယ်ရေးစခန်းအင်းဒီကျေးရွာကယ်ဆယ်ရေးစခန်းနဲ့ငခုတ်ချောင်းတပ်နယ်ကနေမီကန်တပ်ရင်းတွေမှာတိမ်းရှောင်လာသူဒေသခံတိုင်းရင်းသား1482ယောက်ကိုလုံခြုံရေးတပ်ဖွဲ့တွေကစောင့်ရှောက်လိုက်ပါပြီးမူလနေရရင်းကိုပြန်လည်ပို့ဆောင်ပေးခဲ့ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကဒီလ12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။မောင်တော်မျိုးရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးထွန်းအေးသိန်းကတော့သူတို့ကူညီထားသူတွေထဲမှာနေရပြန်တာမရှိသေးကြောင်းပြောပါတယ်။
ကျွန်တော်တို့ဒီနေကိုပြန်လို့လည်းတကယ်မှမရှိသေးပါဘူး။နေလို့ပြန်လာတဲ့လူတွေရှိပါတယ်။ကျွန်တော်တို့ဒီသာသနာ့ပြည်မှာရေးပေါ်ကူညီထောက်ပံ့ကော်မတီမလဲနေတာလေ။နေတော်တော်ကကျွန်တော်တို့မနေရသေးဘူးနေတော်တော်ကကျွန်တော်တို့တရားကြော်ကြော်တော့ကျွန်တော်ရှိပါရှိပါတယ်ဒီမှာပြန်ပြီးတော့ခုံးနေကိုပြင်းနေလို့မရှိသေးပါဘူးဟိုလိုလူကြီးကျတော့ကျွန်တော်မျိုးမောင်မတော်အဲ့ဒီတော့ဒီနေ့ဆွေးနေတာတော့မရှိပါဘူးဒါပေမဲ့နေမှာတော့လုံးဝမရှိသေးဘူးဟိုကြည့်ပါဒီမှာကျော်ကိုတောင်းကြည့်လို့အယောက်23ခေအဲ့ဒီတော့မရှိပါနဲ့ဒီဒီမောင်တော်ကနေလို့နေလို့တော့လေကျွန်တော်ဒီမရှိသေးပါဘူး
မောင်တော်မျိုးပေါ်မှာတော့လုံခြုံရေးအခြေအနေတိုးတက်လာတာကြောင့်စာတင်ကြောင်းလေးကြောင်းကိုဒီအပိုင်းပြည်မှာပြန်လည်ဖွင့်လှစ်ဖို့ပြင်ဆင်ထားကြောင်းလည်းမြို့နယ်ပညာရေးမှူးကပြောပါတယ်စစ်တွေမျိုးကကယ်ဆယ်ရေးစခန်းအဖြစ်ဖွင့်လှစ်ထားတဲ့မဟာဇေယျသိတိပဋ္ဌာန်းကျောင်းကဆရာတော်ဦးတီဟညာနာကလည်းတိတ်ဆောင်သူတွေနေရပြန်တဲ့အခြေအနေကိုအခုလိုမြင်ကြပါတယ
်လုံခြုံရေးသိချာလို့တော့မဟုတ်ပါဘူးတရားရေးဒီလိုမှအဲ့ဒါဒီဘောရည်နဲ့အလုံးစုံရင်လည်းဆိုတော့လေဒီလိုကိုယ်ဒီဘောရည်ကိုသိနေကြလို့ပြန်လာပြန်မှာတော့တော်တော်မဟုတ်ပါဘူး။ပြီးခဲ့တဲ့နေ့လည်းမနေ့တနေ့လောက်ကလေးကျန်းရင်းတော်ကတော့ဒါကြီးကျောင်းမှာဟောပေါ့20လောက်တော့ပြန်လာပေါ့ဒါကြီး
။မဟာဇေယျသိတိပဋ္ဌာန်းကျောင်းမှာလောလောဆယ်လူ200လောက်ခိုးလုံနေပြီးအများစုဟာမောင်းတော်မျိုးနယ်ကဖြစ်ကြောင်းမြင်ကြပါတယ်။စစ်တွေမျိုးကအနောက်တကားကူညီစောင့်ရှောက်ရေးအဖွဲ့ကဥရောထေကတော့တိမ်းရှောင်လာသူတွေတဲကနေရပြန်သူတချို့ရှိပေမဲ့လုံခြုံရေးအခြေအနေကိုစိုးရိမ်နေကြဆဲဖြစ်ကြောင်းပြောပါတယ
်။ဟိုတနေ့ကဆိုပြီးတော့အစိုးရကအဲ့ဒီမှာပြင်ဆင်ပြန်လို့ရပါသေးတယ်ပို့ပေးမယ်ဆိုပြီးတော့ပြင်ဆင်တခုလုပ်ကြတာ။တချို့ကတော့တိုင်းမှာပြင်ပွားလို့ကြံရဲ့အဲ့တော့ဆိုတော့ကျွဲကျွဲနော်ရဲ့ဘာလဲလေရကြံခဲ့တဲ့လူတွေကတော့ပြင်ဆင်လာပေါ့နော်။
လောလောဆယ်စစ်တွင်မြို့မှာကယ်ဆယ်ရေးစခန်း30လောက်ရှိပြီးအိမ်ထောင်စု1500ကျော်လူဦးရေ9000ကျော်လောက်ရှိကြောင်းစခန်းတွေမှာလူအဝင်အထွက်အများကြီးရှိနေတာကြောင့်စီးရင်တိကျမကောက်ယူနိုင်ကြောင်းလည်းပြောပါတယ်ဒီကနေ့အထိလည်းတိမ်းရှောင်သူတွေဟာစစ်တွင်မြို့ကိုလာရောက်နေဆဲရှိကြောင်းဥရောထေကဆက်ပြောပါတယ
်ဒီနေ့ရောက်လာတဲ့စင်ပေါ်ကပါလာတဲ့အုပ်စုမှာဆိုရင်တော့မြောက်ဦးကိုပါပေါ်ရတယ်ကနော်သူတို့ကချင်းလူတွေဝင်ရောပြောပေါ်တယ်ဒီကဲစဒီကဲမဝင်တော့ပါဘူးတဲ့အဲ့မှာမြောက်ဦးကိုတော့ပါမယ်ဆိုပြီးတော့အဲ့မှာမြောက်ဦးကိုထွက်တော့တာဒီမျိုးရှိပါတယ်နော်ဒီနေ့ရောက်လာတဲ့တင်းဘောကလူတွေကတော့သူတို့စီမှာလည်းကျွန်တော်ကမဆွေလောက်တော့ပါနေစီမှာတယ်အဲ့လိုမျိုးအဖွဲ့တွေလည်းအများကြီးရှိပါတယ်ကြောက်တော့တော့ရဲမြောက်ဦးတော့ရဲပုံမကျန်တော့ရဲအဲ့လိုမျိုးပေါ့နော်
ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ကြောင့်ဒေသခံတိုင်းရင်းသားနဲ့ဟိန္ဒူဘာသာဝင် 26,000 ကျော်ဟာနေရက်စွန့်ခွာထွက်ပြေးနေရကြောင်းအစိုးရကသတင်းထုတ်ပြန်ထားသလိုအစ္စလာမ်ဘာသာဝင်3သိန်းကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးရကြောင်းလည်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့အပတ်အတွင်းကတော့အကြမ်းဖက်တိုက်ခိုက်မှုမှာမပါဝင်တဲ့တိမ်းရှောင်မွတ်စလင်တွေနေရက်ပြန်နိုင်ရေးအတွက်စီစဉ်ဆောင်ရွက်ပေးဖို့မွတ်စလင်ဘာသာရေးခေါင်းဆောင်တဲ့ယမီရဖတွေကမောင်တော်ဒေတာကန်အာနာပိုင်းတွေကိုဆွေးနွေးခဲ့တယ်လို့အစိုးရကလည်းဒီလ7ရက်နေ့မှာနေရက်စွန့်ခွာထွက်ပြေးသူတွေကိုအထောက်ပံ့ပေးနိုင်အောင်ယာယီစုစည်းစခန်းတွေကိုဆက်သွယ်ဖို့တင်ထုတ်ပြန်ထားပါတယ်